မရေးနဲ့ပတ်သက်ပြီးကုလသမဂ္ဂထရီနီလာကံမှဆုံးဖြတ်ချက်မူကြမ်းချမှတ်ရေးအတွက်အင်္ဂါနေ့မဲခွဲဆုံးဖြတ်မယ့်အစီအစဉ်ကိုကုလသမဂ္ဂကရွှေ့ဆိုင်းလိုက်ပါတယ်။တနင်္လာနေ့ကတော့အထရီနီလာကံအဆက်ကျသဘာပတိပြောခွင့်ရဘရန်ဒန်ဘာမာကသတင်းတောက်တွေကိုခုလိုပြောကြားခဲ့တာပါ
။ Tomorrow at 3 p.m.The General Assembly plenary will meet to take action on a draft resolution on the situation in Myanmar.
မနက်ပိုင်းလေ3နာရီမှာကုလသမဂ္ဂအထွေထွေညီလာခံကနေမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်မူကြမ်းအခြေအကြောင်းပြောသွားတာပါ။ဒီမူကြမ်းကိုဥရောပကနိုင်ငံငယ်လေးတစ်ခုဖြစ်တဲ့ Liechtenstein ကဥဆောင်တင်သွင်းတာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်မူကြမ်းအတွက်နိုင်ငံပေါင်း194နိုင်ငံကမဲခွဲကြမှာဖြစ်ပြီးဒီထဲမှာတရုတ်နဲ့အာဆီယံနိုင်ငံတွေပါဝင်နေတဲ့အတွက်အတည်ပြုနိုင်မပြုနိုင်မသေးကြသေးပါဘူး။ဒီဆုံးဖြတ်ချက်မူကြမ်းထဲမှာမြန်မာနိုင်ငံကိုလက်နက်ခင်းရမိကြောင့်မျိုးစုံရောင်းချတာဒါမှမဟုတ်လွှဲပြောင်းတာမျိုးဓာတ်ရိုက်ဖြစ်စေတွယ်ဝိုက်ပြီးဖြစ်စေမလုပ်ဖို့ချက်ချင်းဆိုင်းငံ့ထားရမှာဖြစ်ကြောင်းတောင်းဆိုတာပါဝင်ပါတယ်။ဒါပြင် February 1ရက်စစ်တပ်အာဏာသိမ်းရဲ့အချိန်ကစပြီးထုတ်ပြန်ထားတဲ့နိုင်ငံတော်ရေးပေါ်အခြေအနေကြေညာမှုအဆုံးသတ်ဖို့ငြိမ်းချမ်းစွာဆန္ဒပြသူတွေပေါ်အကြမ်းဖက်မှုအားလုံးရပ်ပစ်ဖို့မြန်မာပြည်သူတွေဆန္ဒထုတ်ဖော်ပြသခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲရလဒ်ကိုလေးစားဖို့ပါတောင်းဆိုထားတာဖြစ်ပါတယ်။ကုလသမဂ္ဂထရီနီလာကန်ရဲ့ဆုံးဖြတ်ချက်တွေဟာလိုက်နာစရာမလိုပေမဲ့အဖွဲ့ဝင်15နိုင်ငံပါတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီလိုမဟုတ်ဘဲဗီဒိုအာဏာသုံးခွင့်မရှိတဲ့ဒီနီလာကန်ရဲ့ဆုံးဖြတ်ချက်ဟာကမ္ဘာနိုင်ငံတွေကြားနိုင်ငံရေးဩဇာရတိတ်ကိုကြီးမားတာဖြစ်ပါတယ်။အခုမဲခွဲမဲ့ဆုံးဖြတ်ချက်ထဲမှာအတိုင်းနိုင်ငံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့အဖမ်းခံရသူအလုံးပြန်ပြီးလွတ်ပေးဖို့တောင်းဆိုထားတဲ့အပြင်ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးခရစ်စတင်းဘာဂနာကိုမြန်မာနိုင်ငံတွင်လာရောက်ခွင့်ပေးဖို့နဲ့အာဆီယံဆယ်နိုင်ငံကြားရထားတဲ့မြန်မာနိုင်ငံဆိုင်ရာသဘောတူညီချက်900ကိုအကောင့်ထည့်ဖော်ဖို့တွေပါပါဝင်ပါတယ်။